Welcome to the Voice of America in Burmese.
လာကြကြပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအီအမေရိကန်သံကနေအောက်တိုဘာ15ရက်ကျော်တော်လေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေစနေနေ့အထိအိုင်ဒိုမီတာ32 အမေရိကန်တက်လွတ်တော်တရားရေးကော်မတီဖွဲ့ဝင်ဟာဒီနေ့မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့စိုးတင်သွင်းခံရတဲ့တရားသူကြီးအေမီကိုနီဘက်ကိုထောက်ခံတဲ့သူတွေကိုရောကန့်ကွက်တဲ့သူတွေကိုပါသက်သေဖြစ်နဲ့ကြားနာသွားမှာဖြစ်ပါတယ်။တရားသူကြီးဘက်ကိုတည်ပြုခံထားရေးနောက်ဆုံးအဆင့်မဲခွဲဆုံးဖြတ်ဖို့ကိုအော်တိုဘာ22ရက်နေ့သတင်းပတ်မှာလှုပ်ဖို့အတွက်ဒီမိုကရက်တွေကအထက်လွတ်တော်တ ီးတဲ့အမှုကိစ္စနဲ့ပတ်သက်ပြီးအဓိကမေးခွန်းထုတ်ခဲ့ကြတာပါတကယ်လို့ဒီမှုမှာတရားရုံးချုပ်ကအမိန့်ကိုပြောင်းလဲပြီးတော့ဆုံးဖြတ်လိုက်လို့အမေရိကန်ပြည်သူတန်းပေါင်းများစွာအတွက်ဂျမိုင်းဆောင်းရှောက်မှုအာမခံနဲ့ပတ်သက်ပြီးတော့ထိခိုက်မှုရှိလာနိုင်မလားဆိုပြီးတော့အဓိကမေးခဲ့ကြတာဖြစ်ပါတယ်တရားသူကြီးဘက်ကတော့သူ့အနေနဲ့အိုဘားမားဆိုရလက်ထက်ကအတည်ပြုခဲ့တဲ့ Affordable Care Act လို့ခေါ်တဲ့ဂျမိုင်းဆောင်းရှောက်မှုဥပဒေကိုအပြင်းထန်ဆန့်ကျင်သူမဟုတ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်ဒီကြားနာမှုအတွင်းမှာတရားသူကြီးဘက်ဟာမေးခွန်းနဲ့ဒေါ်မင်းမြောက်ကိုလည်းဖြေဆူသွားခဲ့ခြင်းတော့မရှိခဲ့ပါဘူးခင်ဗျာထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပေးဖို့စီမင်းခံဘရင်စနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြတောင်းဆိုတာတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကနိုင်ငံတော်အရေးပေါ်အခြေအနေတရက်ကိုကြီးညာလိုက်ပါတယ်ဆန္ဒပြတဲ့သူတွေတောင်းတဲ့ချီပြီးဘန်ကောက်မြို့ကအစိုးရရုံးရှိမှာဗုဒ္ဓဦးနေ့ကဆန္ဒပြခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ပရယုတ်ချန်အိုချာကလက်မှတ်ထိုးပြီးအရေးပေါ်အခြေအနေကြီးညာတဲ့အမိန့်ကိုမင်းညာနောက်ပိုင်းမှာကြီးညာလိုက်တာပါဝန်ကြီးချုပ်ပရယုတ်ကတော့သူ့ဘက်ကသဘောမတူမချင်းယာရုကနေနှုတ်ထွက်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်အင်္ဂလိုရေးပေါ်အခြေအနေချင်ညာပြီးတိတ်မကြခင်မှာပဲရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုလူစုခွဲခဲ့ပြီးတော့ဆန္ဒပြခေါင်းဆောင်အနိုနမ်ဖာနဲ့ပရစ်ပန်ကွင်းချီဝရက်တို့အပါအဝင်လူစုခွဲဖို့ညှဉ်းဆန်းခဲ့တဲ့သူ20ကျော်ကိုဖမ်းဆီးလိုက်ပါတယ်။ဒါပြင်ဗန်ကောက်မြို့မှာဒီနေ့ဆန္ဒပြဖို့စီစဉ်ထားတာကိုလည်းမလုပ်ဖို့အာဏာပိုင်တွေဘက်ကသတိပေးလိုက်ပါတယ်။ဆန္ဒပြတဲ့သူတွေကစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အပြင်ထိုင်းပြည်စနစ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုပါရှော့ချဖို့တောင်းဆိုခဲ့ကြပြီးတော့ထိုင်းပြည်မဟာဝဇီရလောင်ကောင်းတဲ့မိဖုရားသုတိတာတို့ကားနဲ့ဖြတ်သွားစင်မှာလဲကျေးကျော်တန်လေးအော်ဟစ်ပြီးတော့ဆန့်ကျင်ကြောင်းဆန္ဒပြခဲ့ကြပါတယ်။အမေရိကန်ရေလက်သင်္ဘောတစ်စင်းဟာထိုင်ဝမ်နဲ့တရုတ်နိုင်ငံကြားမှာရှိတဲ့ထိုင်ဝမ်ရေလက်ကြားကိုမနေ့ကခုံပေါင်းခဲ့ပြီးဒါဟာပုံမှန်အတိုင်းဖြတ်သန်းသွားလာတာဖြစ်တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတော့ဒီပေါ်မှာအမျက်ဒေါသထွက်ခဲ့ပါတယ်။ကုန်စည်ဟောင်ကောင်နဲ့ထိုင်ဝမ်ရေးကိစ္စတွေအပါအဝင်ကိစ္စရပ်တွေအတော်များများနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးဟာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာထိခိုက်ကြဆင်းခဲ့တာဖြစ်ပါတယ်။ပယ်ထိန်တုံးပြစ်နိုင်တဲ့အမေရိကန်ဖြတ်သင်းပေါ် USS Barry ဟာထိုင်ဝမ်ရေလက်ကြားကမနေ့အောက်တိုဘာ14ရက်နေ့မှာဖြတ်သန်းခုံပေါင်းခဲ့တယ်လို့ American Pacific ရေလက်အုပ်စုရဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ကအခုလိုထိုင်ဝမ်ရေလက်ကြားမှာခုံပေါင်းခဲ့တဲ့ပေါ်မှာတရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပြီးတော့ USS Barry ထိုင်ဝမ်ရေလက်ကြားကခုံပေါင်းစဉ်တစ်လျှောက်လုံးတရုတ်စစ်တပ်ဘက်ကရေကြောင်းကရောလေကြောင်းကပါနောက်ကနေလိုက်ခဲ့ပါတယ်။အမေရိကန်နေနဲ့အခုလိုပြောနေတာတွေနဲ့ထိုင်ဝမ်ရေလက်ကြားမှာအနောက်ရှက်ပေးပြီးပြဿနာဖြစ်အောင်လုပ်နေတာတွေကိုရပ်တန့်ဖို့တတိပေးတယ်လို့ပြောရှိပိုင်းစစ်ဌာနချုပ်ပြောခွင့်ရကပြောလိုက်ပါတယ်ခင်ဗျာလူငယ်တွေနဲ့ကျန်းမာရေးကောင်းတဲ့သူတွေအနေနဲ့ COVID-19 ကာကွယ်ဆေးကိုထိုးဖို့2022ခုနှစ်ထိဆောင်ရနိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်ကျန်းမာရေးအာဏာပိုင်တွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေတရားဥပဒေစိုးမိုးရေးနဲ့ရေးပေါ်ဝန်ထမ်းတွေအပါအဝင်ခြေတန်းကဆောင်ရွက်နေသူတွေအဲ့နောက်တကြီးပိုင်းတွေကိုဦးစားပေးသွားနိုင်မှာရှိတယ်လို့ WHO ရဲ့ဥဆောင်သိပ္ပံပညာရှင်ဆိုမီယာဆော်မီနီတန်ကဒီနေ့ပြောပါတယ်။ဘေးအန္တရာယ်ကင်းပြီးထိရောက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအနည်းဆုံးတစ်မျိုးတော့လာမယ့်2021ခုနှစ်မှာထွက်ရှိဖို့မျှော်လင့်ကြောင်းဒါပေမဲ့အဲ့ထွက်ရှိလာမယ့်ကာကွယ်ဆေးဟာကန့်သတ်တဲ့သာဖြစ်လိမ့်မယ်လို့ဆော်မီနီတန်ကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာ COVID-19 ရောဂါကာကွယ်ဆေးအဖြစ်စမ်းသပ်ထုတ်လုပ်နေတဲ့ဆေးမျိုးပေါင်း180ကျော်ရှိပါတယ်။ဒီထဲမှာ10ခုကလူတွေနဲ့ဆန်းသက်တဲ့နောက်ပိုင်းအဆင့်ကိုရောက်ရှိနေပြီးကျန်တာတွေကတော့တခြားအဆင့်တွေမှာပဲရှိနေပါသေးတယ်။အမေရိကန်က Johnson & Johnson နဲ့ AstraZeneca ကုမ္ပဏီကတော့နောက်ဆုံးဆင့်ဆန်းသက်မှုကိုမကြသေးခင်ကခေတ္တရပ်ဆိုင်းထားပါတယ်။ဒီကာကွယ်ဆေးဆန်းသက်တဲ့နေရာမှာစိန်နှဝန်ထမ်းဖြစ်လူကိုယ်တိုင်ဆန်းသက်ခံခဲ့တဲ့သူတယောက်ဖြားနာခဲ့တာကြောင့်အဲ့လိုခေတ္တရပ်ဆိုင်းထားတာပါ။အခုလိုကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေချိန်မှာပဲဥရောပမှာလည်းကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ ကွာတော်မှာအခုဆိုရင်ယောဂကုဆတ်သူစုစုပေါင်း38တန်းကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူလည်း1တန်းကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသစဉ်အောင်ပါသတင်းတွေကိုဆက်လက်ကြီးညာဖေးသွားပါမယ်ရှင်American ပြည်ထောင်စု UK ဥရောပသမဂ္ဂ EU နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရင် UNHCR တို့ပူးပေါင်းပြီးရိုဟင်ဂျာအကြက်တဲဖြည့်ရှင်ရေးအလှရှင်များဆိုင်ရာညီလာခံကိုရှေ့ပတ်ထဲမှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီညီလာခံကိုဗီဒီယိုကတစဉ်အောက်တိုဘာလ22ရက်နေ့မှာပြုလုပ်တော့မှာဖြစ်ပြီးရိုဟင်ဂျာတွေနဲ့အတူရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့လူမှုအသိုင်းအဝိုင်းတွေနဲ့မြန်မာနိုင်ငံအတွင်းအုပ်ရင်ဆွန့်ခွာပြောင်းရွှေ့နေထိုင်နေရသူတွေကိုအကူအညီတိုးမြှင့်ပေးဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းသွားမှာဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လကတည်းကဖြစ်ပွားခဲ့တဲ့အကျအတဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအရေး American Dollar 1 Billion ကျော်ကိုကုလသမဂ္ဂကအကူအညီတောင်းခံထားပေမယ့်အဲ့ဒီပမာဏရဲ့တဝက်အောက်သာလက်ခံရရှိသေးတာပါ။ COVID-19 ကာယရောဂါကြောင့်လည်းရှိရင်းဆွဲအလူငွေပမာဏလျော့နေနေတဲ့ပြဿနာကပိုပြီးတော့ဆိုးလာတာပါ။ရိုဟင်ဂျာအကျတဲကိုဖြည့်ရှင်ရမှာဒုက္ခသည်တွေမိမိဆန္ဒအလျောက်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နိုင်ရမယ်ဆိုတဲ့အချက်ကိုဒီညီလာခံမှာထပ်ပြီးတော့ပြောဆိုခွင့်ရရှိမှာဖြစ်တယ်လို့တကဘာလုံးကလည်းနဲ့ကင်တက်တွေအပြည့်ခက်ရက်စဲရေးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြစ်တာရက်ခံချက်ကိုလည်းထပ်မံဖော်ထုတ်တောင်းဆိုသွားမှာဖြစ်တယ်လို့ဗြိတိန်အစိုးရရဲ့ရိုဟင်ဂျာညီလာခံဆိုင်ရာသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကိုပြန်ပြီးတော့စီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်COVID-19 ရောဂါရှိမရှိ9မိနစ်အတွင်းစစ်ဆေးပေးနိုင်တဲ့ကိရိယာကိုဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေတီထွင်လိုက်ပါတယ်။ဒီကိရိယာကိုလူများပြားကိုစစ်ဆေးဖို့လိုအပ်တဲ့လေရင်ခွင်းလိုနေရာမျိုးနဲ့တခြားစီးပွားရေးလုပ်ငန်းတွေအတွက်အသုံးပြုနိုင်မယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒီ COVID-19 အမြန်ဆန်းသက်ကရိယာတွေကို2021ခုနှစ်အစောပိုင်းလောက်မှစပြီးတော့ထုတ်လုပ်ဖို့ပြင်ဆင်မှာဖြစ်ပြီးနောက်6လလောက်မှဒီကရိယာတွေကိုအသုံးပြုခွင့်ရနိုင်မယ်လို့မျှော်မှန်းထားပါတယ်။ဗုဒ္ဓဟူးနေ့အထိစီးရင်တွင်အရာတကဘာလုံးယောဂကုသသူ38တန်းရှိပြီးသေဆုံးသူက1တန်းကျော်ရှိပါတယ်။ American ပြည်ထောင်စုဟာကမ္ဘာမှာကုသမှုအများဆုံးဖြစ်ပြီးအိန္ဒိယနဲ့ဘရာဇီးကဒုတိယနဲ့တတိယနေရာတွေမှာရှိပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွေကြားကုသယောဂကိုဘယ်လိုတုံ့ပြန်တယ်လဲ၊ဘယ်လိုရိုက်ခတ်မှုတွေရှိတယ်လဲဆိုတာတွေမှာတစ်ဖက်ဆောင်းနေမညီမမျှဖြစ်နေတဲ့အကြောင်း WHO အကြီးအကဲကပြောပါတယ
် Almost 70% of all cases reported globally last week were
ဒီကနေ့ပတ်ကကမ္ဘာတဝန်းကူးစက်မှုတွေရဲ့80ရာခိုင်နှုန်းဟာနိုင်ငံ10နိုင်ငံကဖြစ်ပါတယ်အဲ့ဒီထဲကမှကူးစက်မှုတဝက်လောက်ဟာ3နိုင်ငံမှာပဲဖြစ်နေရပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောပါတယ်ဒီသတင်းပတ်ထဲမှာပဲ Johnson & Johnson ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးသုတေသနလုပ်စမ်းသပ်တဲ့လူနာတွေထဲအကြောင်းရင်းမဖော်ပြနိုင်တဲ့ဖြားနာတာတွေကြုံရတာကြောင့်ကာကွယ်ဆေးစမ်းသပ်မှုတွေရပ်ဆိုင်ထားတယ်လို့ကြေညာပါတယ်အလီလီလီဆေးကုမ္ပဏီကလည်း COVID-19 ကူးသားဆေးစမ်းသပ်မှုတွေကိုလုံခြုံဘေးကင်းမှုအပိုင်းမှာစိုးရိမ်ရတာကြောင့်ယာယီရပ်ဆိုင်ထားတယ်လို့မနေတုံးကကြေညာထားပါတယ်ရှင်အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့တရုတ်နိုင်ငံမှာကူးစက်သူလူနာအသစ်17ယောက်ရှိပါတယ်အဲ့ဒီထဲမှာချင်းတောင်မျိုးကပြည်ရင်းကူးစက်သူ1ယောက်နဲ့ကျန်10ယောက်ကတော့ပြပကပြန်လာသူတွေဖြစ်တယ်လို့အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်တရုတ်နိုင်ငံတွင်အခုထိ COVID-19 ကူးစက်သူ 15,000 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်အိန္ဒိယမှာတော့ဒီကနေ့ COVID-19 ကြောင့်သေဆုံးသူ680ရှိပြီးဒါဟာ3လနီးပါးအတွင်းတရက်တာသေဆုံးမှုနှုန်းအနည်းဆုံးဖြစ်ပါတယ်စုစုပေါင်းသေဆုံးသူကတော့1,100,000ကျော်ရှိပါတယ်အင်ဒိုနီးရှားမှာဒီကနေ့တရက်ထဲကူးစက်သူ 4,400 ကျော်နဲ့စုစုပေါင်းကူးစက်သူ3,400ကျော်ရှိပါတယ်ဒါဟာအရှေ့တောင်အာရှတွင်ကူးစက်မှုနှုန်းအများဆုံးဖြစ်လာတာပါဖိလစ်ပိုင်မှာတော့ဒီကနေ့ကူးစက်သူ 2,200 ကျော်နဲ့သေဆုံးသူ90ရှိပါတယ်စုစုပေါင်းယောဂကုသထားသူ3,400ကျော်ရှိပြီးအင်ဒိုနီးရှားပြည်ရင်အရှေ့တောင်အာရှမှာကုသမှုနှုန်းအများဆုံးဖြစ်ပါတယ်ရှင် Indonesia ကကွေဝင်ကြီးပရာဘိုဆူဗီယန်ထူကို American ပြည်ထောင်စုကိုလာရောက်လက်ပတ်နိုင်မှု American အစိုးရကဗီဇာထုတ်ပေးခဲ့တဲ့ပေါ်လူခွင့်ရေးအဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်။ Indonesia စစ်တပ်အထူးအဖွဲ့ Kopassus ရဲ့အကြီးအကဲဟောင်းပရာဘိုဟာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမှာတာဝန်ရှိသူတဦးဖြစ်တာကြောင့်အခုလိုကန့်ကွက်ရတာလို့ဆိုပါတယ်။ပရာဘိုဟာရှီတီမော့အနောက်ပါပူဝါနဲ့ဂျကာတာမြို့ကကျောင်းသားဆန္ဒပြပွဲတွေနှိမ်နင်းခဲ့တာမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့2000ပြည့်နှစ်တုန်းကအမေရိကန်ဗီဇာညှင်းပယ်ခံခဲ့ရဘူးပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ခိုင်မာစေရေးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဝန်ကြီးပရာဘိုကိုတောက်ကြနေမှာပင်တဂွန်စစ်ဌာနချုပ်မှာအခန့်ကြိုဆိုဖို့စီစဉ်ထားတယ်လို့ပါရှိပါတယ်နှစ်နိုင်ငံတာဝန်ရှိသူတွေကြားဒေသဆိုင်ရာကိစ္စ၊ကာကွယ်ရေးနဲ့ကုန်သွယ်မှုကိစ္စ၊လူညုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စနဲ့နှစ်နိုင်ငံစစ်တပ်အကြားလှုပ်ရှားဆောင်ရွက်နေတဲ့ကိစ္စတွေအပြင် COVID-19 တုံ့ပြန်ရေးကိစ္စတွေပါဝင်ဆွေးနွေးမယ်လို့လည်းပြောပါတယ်။ Indonesia ကာကွယ်ရေးဝန်ကြီး Prabowo Subianto ဟာတောက်ကြနေမှာ American ကာကွယ်ရေးဝန်ကြီး Mark Esper ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Milley တို့နဲ့တွေ့ဆုံဖို့အစီအစဉ်ထားပါတယ်ရှင်။တို့ရရှင်များရှင်ကြာတာပြင်းညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကိုဗစ်ကရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းအတွင်းရောဂါပိုးရှိရှိတာဝန်ရှိသူတွေတိုးမြင့်စစ်ဆေးနေပေမဲ့ရောဂါလက္ခဏာမရှိသူတွေမလိုအပ်ဖဲစစ်ဆေးရတယ်မလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စစပါမြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်သူထပ်ဝက်ကျော်ရှိနေတဲ့ရန်ကုန်တိုင်းမှာအခမဲ့စစ်ဆေးတာအပါအဝင်ရောဂါထိန်းချုပ်ရေးအရှိန်မြှင့်ဆောင်ရွက်နေပါတယ်။တောင်ကလာ၊သင်္ကန်းကျွန်း၊တာမွေ၊မင်္ဂလာတောင်ကျွန်းနဲ့ရန်ကင်းမြို့နယ်တွေမှာနေထိုင်သူတွေကကိုဗစ်ရောဂါလက္ခဏာရှိသူတွေကိုအခမဲ့စစ်ဆေးပေးနေပြီးရောဂါပိုးရှိသူအဖြစ်အတည်ပြုထားသူတွေကိုလည်းသီးခြားကွက်ကူတာပေးနေကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။ဒါပေမဲ့လည်းမလိုအပ်ဖက်စစ်စီတာမျိုးတွေကတော့အကျိုးမရှိနိုင်ဘူးလို့လည်းပြောပါတယ်
။ဒီဟာရဲ့အဓိကရည်ရွယ်ချက်ကတော့ပြည်သူလူထုတွေမှာတန်တရားလက္ခဏာရှိနေတဲ့သူတွေကိုပေါ်ထုတ်ဖို့ရည်ရွယ်ချက်ဖြစ်ပါတယ်။ဒီနေရာမှာတချို့တွေကရောဂါလက္ခဏာလည်းဘာမှမရှိဘူး။ဘာမှလည်းပိုးထွေးတဲ့လူတွေထိတွေ့မှုမရှိဘူးလို့အဲ့လိုမျိုးစစ်ချင်တဲ့ဆိုတဲ့သူတွေအတွက်အဓိကရည်ရွယ်တာမဟုတ်ပါဘူးလို့ပြောပြရသည်။အခုလက်ရှိလာပြတဲ့သူတွေအနေနဲ့ဆိုလို့ရှိရင်တကယ်ကိုသူတို့မှာဆိုတော့ရောဂါလက္ခဏာတွေရှိနေပြီးသားသူတွေဖြစ်တဲ့အတွက်ကြောင့်ကိုကရောဂါလက္ခဏာမရှိဘဲနဲ့သွားစစ်ရင်သူတို့တွေနဲ့ထိတွေ့ပြီးတော့ကူးစက်နိုင်ပါလေဒါလေးကိုတော့သတိပေးချင်ပါလေ
ရောဂါလက္ခဏာရှိသူတွေစီကနှာခေါင်းတိုးပတ်ယူစစ်ဆေးပေးနေတာဖြစ်ပြီးအခုအသုံးပြုနေတဲ့ test kit ဟာ WHO ကအတိအမှတ်ပြုထားပြီးသားဖြစ်လို့စိတ်ချရပါမယ်အားနည်းချက်တွေကတော့ရှိနေပါလေယောဂလက္ခဏာရှိသူတွေကို9ရက်ကနေ9ရက်အတွင်းစစ်မယ်ဆိုရင်တော့အကောင်းဆုံးရလဒ်ကိုရနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ယောဂလက္ခဏာရှိသူတွေနဲ့လိုအပ်တဲ့သူတွေကတော့အမြန်ဆုံးစစ်ဆေးမှုခံယူသင့်တယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုလက်ရှိ EY Center မှာစစ်ဆေးတဲ့ဆိုတာကကျမတို့ Rapid Diagnostic Test စီနဲ့စစ်တာဖြစ်ပါတယ် Antigen Test ဖြစ်ပါတယ်။ဒါမဲ့လို့ဟိုအခမဲ့တိုင်းဟာဆိုလို့ရှိရင်အားလုံးတွေမဟုတ်ပါဘူးဆိုလို့ဒါလေးကိုသိစေချင်ပါတယ်။ဒီနေရာမှာတော့ကျမရေးဝန်ထမ်းအနေနဲ့စေတနာဝန်ထမ်းတွေ volunteer တွေကတော့ဘယ်မျိုးနဲ့မှမဆိုတာသိလို့ရပါတယ်။ဒါလေးကိုသိလိုက်ချင်ပါတယ်ကျမတို့ရှိတဲ့သူပဲတယောက်မှာသူ့တွေ့တာနေရောက်ရှိတယ်ဆိုတာသိရှိနေမှာဖြစ်ပါတယ်။မနေ့ကကျမတို့ခြေဒီမှာတွေ့ရတဲ့အတေရဆိုလို့ရှိရင်ဒီလူစံတာတွေမှာလာစစ်တာရဲ့30 40ရာခိုင်နှုန်းလောက်က positive ဖြစ်တယ်ဆိုတာဒါသိရှိရပါတယ်
။ COVID ရောဂါရှိမရှိမြန်မြန်ဆန်ဆန်စစ်ဆေးနိုင်မယ့် antigen စစ်ဆေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့လနောက်ပိုင်းမှာပဲအတည်ပြုပေးထားတာပါ။ဒါပေမဲ့လည်းဒီနည်းဟာရောဂါလက္ခဏာမရှိတဲ့သူတွေအတွက်တော့အကျိုးမရှိဘူးလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။
သူကဒီ virus ရဲ့ protein ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မလားကမ္ဘာ့ ornido ချိန်မှာစမ်းသပ်မှာအကောင်းဆုံးဖြေရတာဖြစ်ပါတယ်။သို့တော့ PCR test ကတော့ virus ရဲ့ gene ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မို့သူကပို့ပြီးတော့ sensitive ဖြစ်ပို့ပြီးတော့အကြောင်းအရင်းအောင်ဖြေရမှန်းနေပေါ့။ဒါမျိုးတွေကွာပါ။နောက်တစ်ခုကနှာခေါင်းတို့ဘက်ကိုယူရတာဖြစ်ပါတယ်။သွေးကိုစစ်တာပေါ့။ဒီလိုစစ်ပေးတဲ့သူတွေက full PPE ဝယ်ရမှာဖြစ်ပါတယ်။ပြင်ကျွမ်းကျင်မှုလိုပါ
အခုဆေးခွက်ထဲမှာရှိနေတဲ့သွေးဖောက်ဆလိုရတဲ့ antibody test kit တွေဟာရောဂါစစ်ဆေးရမှာတိကျမှုမရှိသလိုကိုယ်သဘောနဲ့ကိုယ်စစ်ဆေးနေတာတွေကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတားမြစ်ထားပါတယ်။ကိုယ်စီမှာကိုဗစ်ရောဂါလက္ခဏာတွေရှိလာပြီးဆိုရင်တော့သက်ဆိုင်ရာကိုဗစ်စင်တာတွေစီအချိန်မီသွားရောက်ပြသဖို့ကိုလည်းသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း 31,325 ဦးရှိနေပြီး သေဆုံးသူကတော့832ဦးရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေတရင်ပြပို့ထားပါတယ်
။ကိုဝဲတက်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဆက်ယုံတယုံမှရာကနန်းရှိတဲ့အလုပ်သမားတွေမှရောဂါပိုးရှိနေတာတွေ့ရတဲ့အကြောင်းတရင်ကြောင့်ဆွေရည်မှုတွေထုတ်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျမအကန့်နုံပါ။ကောဝေကယောဂါကုသမှုတွေကြောင့်ရန်ကုန်တိုင်းအတွင်းယာယီပိတ်ထားရတဲ့ဆက်ယုံတွေကိုဒီတစ်ပတ်ထဲပြန်ဖွင့်ပေးလိုက်တဲ့အချိန်မှာပဲဆက်ယုံတရုံမှယောဂါကုသသူရာကနန်းအထီတွေ့ရတဲ့အကြောင်းသတင်းတွေထုတ်ပေါ်ခဲ့တာပါမင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးဆက်ယုံမှအလုတ္တမရာကနန်းအထီယောဂါကုသနေတာတွေ့ရတဲ့အတွက်ကျန်းမာရေးဆိုင်ရာလုံခြုံချက်တွေကိုအလုတ်ရှင်ရောအလုတ္တမတွေပါတိတိကျကျလိုက်နာဖို့လိုအပ်ကြောင်းကျမရေးနဲ့အကစားဝန်ကြီးဌာနဗဟုကုသယောဂတက်ဖြည့်ရေးဌာနခွဲညွှန်ကြားရေးမှူးတောက်တာခင်ခင်ကြီးကပြောပါတယ်
။အဲ့မှာလည်းမှန်ပြောလို့ဆက်ရုံတရုံမှာဆိုလို့ရှိရင်ယောဂဗဟုကုသတဲ့သူပေါ့နော်။ညာနဲ့ချီရှိတယ်ပေါ့နော်။တရားကျော်200ဝန်းကျင်ရှိနေတယ်။ရှိနေတဲ့အပိုင်းမှာဆိုလို့ရှိရင်ဒါဟာအထူးပြုစမ်းမဲ့ကာလဖြစ်ပါတယ်။အဓိကကတော့တယောက်နဲ့တယောက်နော်။မိမိကကသူတို့လှုပ်လှုပ်တဲ့နေရာမိမိကကဖြစ်မနေရဘူးပေါ့နော်။သူတို့တွေကိုလက်ဆေးဖို့အတွက်လုံးလုံးတဲ့နေရာနဲ့ဝန်းကျင်မှာဆိုရင်ဟန်းကျဲတဲ့အလွယ်ကိုစေးနာအောင်လုပ်ထားရမယ်မတ်စ်ကိုဖြည့်ချင်းနဲ့မတ်စ်ကိုတတ်ထားရမယ်ဆက်ကိုလည်းအများပဲပစ္စည်းကိုင်တွေတော့ပြည်ပြီးတဲ့ခါတိုင်းမှာဆက်ကိုမကင်တွေခင်စေးမယ်ကင်တွေပြည့်စေးမယ
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရကစက်တင်ဘာလနှောင်းပိုင်းမှာပဲရန်ကုန်တိုင်းအတွင်းကကုန်ထုတ်လုပ်ငန်းတွေကိုသတင်းနှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါသတင်းနှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလစံပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ရပ်နားထားဖို့တက်တန်းထပ်တိုးထားပေမဲ့တက်မှတ်ထားတဲ့ရက်မပြည့်ခင်မှာပဲကျန်းမာရေးဆိုင်ရာလာညင်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေအနေနဲ့လုပ်ငန်းတွေပြန်လုပ်နိုင်ကြောင်းခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြရတဲ့လုပ်ငန်းခွင်မှာယောဂါကုသနိုင်တဲ့အန္တရာယ်ရှိနေတာကြောင့်စိုးရကစောက်ကြည့်စစ်ဆေးဖို့လိုတယ်လို့လည်းရန်ကုန်တိုင်းနှိုင်းတာရမြို့နယ်ရွှင်လင်းမဆက်မှုဆောင်ဥက္ကဋ္ဌဦးအေတောင်းကပြောပါတယ်။
နိုင်ငံတော်အများเนาะကျွန်တော်တို့စိတ်ယုံလုံယုံနေကိုဦးစီးပြီးတော့ပေါ့เนาะဖြစ်ပေးနိုင်မယ်ဆိုလို့ရှိရင်ဖြစ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းတတ်နိုင်တယ်လို့ပေါ့เนาะဝိုင်းပြီးတော့ကြက်ခံပေးမယ်ဆိုလို့ရှိရင်ဒါနိုင်ငံတော်အတွက်လည်းဝင်လို့ဝင်ဖို့မဖြစ်တော့ဘူးပေါ့เนาะဒါဆိုရင်ကိုယ်စိတ်ယုံမှာဖြစ်လိုက်တဲ့ခါကျတော့ဖြစ်လိုက်ချက်ချင်းတိပဲခါကျတော့လူတွေကစိတ်ထဲရှင်းသွားတာပေါ့ဗျာဒါလေးတွေလည်းလုပ်ပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကပူးပေါင်းပါဝင်ပေးဖို့လည်းအချိန်နဲ့ရှိတာပေါ့เนาะ
ကုန်ထုတ်လုပ်ငန်းတွေပြန်ခွင့်ပြုလိုက်ပြီးတဲ့နောက်မှာပဲအလုပ်သမားတွေကြားယောဂါပိုးကူးစက်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်တိုင်းမော်ဘီမြို့နယ်အထည်ကျော်အလုပ်သမားအဖွဲ့ဥက္ကဋ္ဌတော်မြတ်နှင်းတက်ကလည်းမော်ဘီမြို့နယ်ကလုပ်ငန်းခွင်မှာကူးစက်သူတချို့တွေ့ရှိထားတယ်လို့ပြောပါတယ်
။ဟိုမော်ဘီရုံကြီးစာဖွင့်တော့အခုလက်ရှိကတော့တရုံ၂ရုံ၃ရုံအဲလောလောဆယ်မှာတော့ကျားတို့ဟို၃ရုံရှိထားတယ်ပေါ့နော်။ဟိုဒီအခုစက်ရုံဖွင့်ဖွင့်ခြင်းမှာပေါ့။ကျားတို့ပိုးတွေ့တဲ့လူကတော့ဟိုသုံးယောက်ပဲရှိပါသေးတယ်ဒီဟိုဟာဒီအခုဆက်ချင်းပေါ့နော
်ရန်ကုန်တိုင်းအစိုးရကတော့လုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့ပြန်လည်ပတ်နေတဲ့ဆက်ရောင်အလုပ်ရုံတွေကိုကျန်းမာရေးလိုင်းငင်ချက်တွေနဲ့မညီတာတွေသိရှိရင်ယာယီရက်ဆိုင်ဖို့ညွှန်ကြားထားပါတယ်ဆက်ရောင်အလုပ်ရုံတွေပြန်ဖွင့်ပေးထားတဲ့အခြေအနေနဲ့အလုပ်သမားတွေကြားယောဂါပိုးကူးစက်မှုတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့မရခဲ့ပါဘူး။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကတော့ကပ်ယောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထုတ်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုပ်သမားတွေရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းတနင်္လာနေ့တုန်းကအွန်လိုင်းကမိတ်ခွန်းပြောရမှာထည့်သွင်းပြောဆိုခဲ့တာပါဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပဲ့ရမှာယောဂအန်တီကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရရှင်။ကျမအာကနုံရန်ကောင်ကနေသတင်းပို့ထားတာဖြစ်ပါတယ
်။ကိုဗစ်ကပ်ယောဂကာလမှာလူမှုဖူလုံရေးအာမခံချက်မရှိတာကြောင့်အခက်ကြုံနေရတဲ့အလုပ်သမားတွေအစိုးရရဲ့အထောက်အပံ့ရရေးအခက်အခဲတချို့ရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျမအိတ်တနာထွန်းမှာကက်ယောဂကာလာအင်ပြေမထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းထဲမှာစားဝတ်နေရေးအခက်အခဲကြုံနေရတဲ့အလုပ်သမားတွေတဲမှာလူမှုဖူလုံရေးအာမခံချက်မရှိတဲ့သူတွေကိုလူမှုဖူလုံကြီး40ရာခိုင်နှုန်းအလုပ်ရှင်ဘက်က60ရာခိုင်နှုန်းထောက်ပံ့ပေးနေပါတယ်။ဒါပေမဲ့လူမှုဖူလုံရေးအာမခံချက်မရှိတဲ့အတွက်အခက်အခဲကြုံနေကြရတဲ့သူတွေရှိနေတာကြောင့်ငွေကျပ်ဘီလီယံ20ကျော်သုံးဆွဲပြီးထောက်ပံ့ပေးဖို့အစိုးရကပြင်ဆင်နေပါတယ်။လူမှုဖူလုံရေးထဲမှာအကျုံးမဝင်တဲ့နေစာ၊ယာယီ၊ပုတ်ပြတ်၊ဆောက်လုပ်ရေးလုပ်တာအနည်းရင်လောက်သားကုန်တင်ကုန်ချလောက်သားကယ်ရီသမားစတဲ့အလုပ်သမားတွေကိုတဦးကိုကျပ်3000စီကြီးအော်တိုဘာလဒုတိယပတ်အတွင်းမှာထောက်ပံ့နိုင်ဖို့ရည်ရွယ်ထားခဲ့ပေမဲ့အခက်အခဲတွေကြုံနေရတယ်လို့လည်းမြန်မာနိုင်ငံဆောက်လုပ်ရေးနဲ့တစ်လုပ်ငန်းအလုပ်သမားများတမကအဖွဲ့ချုပ်ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါဗျ။
ဒီပြင်ပဆက်မှုလုပ်ပြင်ပမှာရှိတဲ့ဒီနေသားရာကြီးပုံပြတ်တွေပေါ့ အောက်ကြမ်းအလုပ်လုပ်တဲ့လူတွေဒီအလုပ်သမားညီငယ်တွေကတော့အဲဘလို့ကုန်လဲဆိုတော့ရဲဌာနဆိုင်ရာမှာတရားမဲ့မသိခြင်းနဲ့လောလောဆယ်ရအဲ့လိုမျိုးပေါ့နော်ညွှန်ကြားချက်ကမရှိသေးတော့ဒီနေရာမှာသွားရောက်နေနေတယ်ညွှန်ကြားချက်ကဘာမှထပ်ပြီးတော့ဟိုမထွက်ထားတယ်မထွက်ပြရတဲ့အခါကျတော့ဒီမျိုးနဲ့အဲယုံနေကလည်းဥမာလူသမားဦးကြီးယုံတော့၎င်းအဲထရီအုပ်ချုပ်ရေးမှုယုံတော့၎င်းသွားတင်ရင်တော့မှအဲညွှန်ကြားချက်မရှိတဲ့အတွက်လက်ခံလာခြင်းမရှိဘူးပေါ့နော်လက်ခံလာခြင်းမရှိဘူးအဲ့ဒါကတော့ဒါလက်ရှိနေသားပါကျွန်တော်တို့အော်တိုဘာလဒုတိယဘက်လို့ဘက်လောက်ကိုစလို့ရအောင်တော့ဒါဆွေးနွေးညီနိုင်ကြတာပေါ့နော်ဒါပေမဲ့အခုချိန်ပြီးတော့ဘယ်နေ့မှစတင်ပြီးတော့ပြေးမယ်ဆိုတော့လေအဲမကျင်ညာဟိုမကျင်ညာသေးပါဘူးမကျင်ညာသေးဘူးနောက်တစ်ခုကဒီလူတွေကိုလည်းသွားတွေ့မှဒီနေရာမှာတင်လို့မရဘယ်မှာတင်လို့ရပါလဲဆိုတဲ့ဟာတော့မထွက်လာသေးဘူးပေါ့နော်ဒါမှဒါတော့ကျွန်တော်ဒါဟိုစီတီယာအနေနဲ့လည်းဝန်ကြီးဌာနကိုဒါကိုထွက်ပြေးဖို့ဆိုတာတော့တောင်းဆိုတာရှိပါတယ်ကျွန်တော်တို့ဒါကျေဝင်လဲစတင်လာပါတယ
်။လက်ရှိအခက်အခဲဖြစ်နေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြီးကိုမြန်မြန်ပေးနိုင်အောင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းဥမင်းမင်းလက်ကအခုလိုဆက်ပြောပါရစေ
။ဥမာလှိုင်းတန်းအောင်ပါဆိုလို့ရှိရင်တော့ကျွန်တော်ဒီဥမွေတွေသင်ကျွန်တော်ဒီကိုရောက်တာကတော့ဘာလဲ2000ဝန်းကျင်လောက်ရှိတယ်။အဲဒါဟိုသူတို့ဟိုတင်ဖို့ပေါ့နော်။အဲအခက်အခဲဖြစ်တဲ့ဟာက2000ဝန်းကျင်လောက်ရှိနေတယ်။အဲရွှေပြည်သားမှာဆိုလို့ရှိရင်တော့1000ဝန်းကျင်လောက်ရှိတယ်။အဲတကုံစိတ်ကဲမှာဆိုလို့ရှိရင်လည်း1000ကျော်လောက်ရှိရဆံပါအကုန်လုံးတော့ဒါဟိုလက်ရှိအနေထားပေါ့နော်ကျွန်တော်ပြောလို့ရှိရင်စောက်လို့ရေကဏ္ဍတစ်ခုရအောင်ပါဆံပါ9သိန်းဝန်းကျင်လောက်ရှိတယ်ဒါမျိုးရန်ကုန်တိုင်းတစ်တိုင်းထဲမှာအောင်ပါအဲအဲ့တော့အဲ့လူတွေကလည်းအလုံးအမတန်ကိုဒါလက်ရှိအခြေအနေမှာဒုက္ခရောက်နေကြပါဟဲ့နောက်ဒီ3000ပေါ့ဒီ3000ဆိုတဲ့ငွေပမာဏကအဲအရင်ကြီးမများဘူးဆိုရင်တို့အတွက်အဲဘာပဲဖြစ်ဖြစ်အဲ1000တနည်းအားပေါ့နော်အထောက်အပံ့လीအဲရရှိမှာဖြစ်တဲ့အတွက်အလုပ်သမားတိုင်းလည်းဒါကိုညှို့လင့်နေကြတယ်အဲဝင်ဖြစ်ကြတယ်လိုချင်ကြတယ်ပေါ့နော်ဟိုကုရမဲ့အဲဖြစ်နေတယ်ဖြစ်နေတဲ့အောက်ဒါရောင်းတိုင်းအစိုးရအနေနဲ့တော့တခုခုပေါ့နော်ကျွန်တော်တို့ဒါအဲဆုံးဖြတ်ပြီးတော့ဘေဌာနကိုဒီလူတွေအတွက်ကိုအဲဘေဌာနကိုပြင်ပေါ့နော်ဒါကျွန်တော်တို့တာဝန်ပေးမလဲဘေဌာနကိုဘတ်တင်ခိုင်းမလဲဒါကိုလည်းအမြန်လို့အဲအကောင့်ထဲပို့လေးချင်ပါတယ်
ကိုဗစ်ကရောဂါကာလအတွင်းမှာအလုပ်သမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြင့်ပေးနိုင်ဖို့အတွက်ကိုလည်းပြန်လည်သုံးသပ်ပေးမယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေကအောက်တိုဘာ10ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောခဲ့ပါတယ်ရှင်။ကျွန်မအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးသင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေနဲ့ပြစ်ကတ်မှုတွေဆက်လက်ဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရခိုင်ပြည်နယ်မင်းပြမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပွားနေတယ်လို့ပြီးခဲ့တဲ့ရက်တွေအတွင်းတပ်မတော်ကအကြီးအကျယ်ထိုးစစ်ဆင်ခဲ့တဲ့ရတိတ်တောင်မြို့နယ်ဘက်မှာလည်းလက်နက်ကြီးပစ်ကတ်မှုတွေကြောင့်ဒေသခံတွေသိမ်းရှောင်နေကြရပါတယ်။မင်းပြမြို့နယ်တောင်ပုတ်ကင်နဲ့မေလွန်းရွာကြားဒီနေ့အစောပိုင်းဖြစ်ပွားတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အနီးအနားမှာရှိတဲ့ဖားပြူရွာကဒေသခံဦးမောင်သိန်းကခုလိုပြောပါတယ်
။မေလွန်းကြားမှာရောက်ရှောက်ဆိုတဲ့နေရာအဲ့ဒီဖြစ်ကြတယ်တော်တော်လေးကြီးကပုံပဲမနေ့ဆိုရဲက6နာရီကျော်လောက်လက်နက်ကြီးအစံတွေပဲကြားနေရတဲ့အဲ့ဒါက
အေးရခိုင်လက်နက်ကင်ဘွဲပြောခွေးရခိုင်သူခါကလည်းမင်းပြမြို့နယ်မှာဒီနေ့အစောပိုင်းတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်ဒီအော်တိုဘာလ15ရက်နေ့မှာတော့ဒီမင်းပြမြို့နယ်တောင်ပုတ်ပြည်ရွာရဲ့မြောက်ဖက်ပေါ့နော်ဒီ2ကီလိုမီတာလောက်အကွာမှာရှိတဲ့ကျွန်တော်တို့တပ်ဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်တပ်ကထိုးပါဝင်ရောက်လာတဲ့ပဲကြောင့်မို့လို့ဒီနေ့မနေ့ပိုင်းမှာ나ယူဝဲလောက်တိုက်ပွဲဖြစ်တာရှိတယ်ကွာဆိုတော့ဒီတိုက်ပွဲအတွင်းမှာဒီထိခိုက်ကြဆုံးမှုအသေးစိတ်ကတော့လည်းသိရတယ
်ဒီကနေ့တိုက်ပွဲဖြစ်ပေါ်တဲ့နေမြေမှာတော့ဒီလဆန်းကလေးကတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားနေခဲ့တာပါဒီတစ်ပတ်ထဲမှာပဲအေအေဖွဲ့ကနေရာယူထားတဲ့နေမြေကိုတပ်မတော်ကကြီးရည်လေးပူးတွဲထိုးစစ်ဆင်ခဲ့တဲ့ရသေးတာမြို့နယ်မှာလည်းတပ်မတော်ရေသားတင်ပေါ်ကနေလက်နက်ကြီးတွေနဲ့ပြေကမှုတွေရှိနေကြောင်းဒေသခံတွေကပြောပါတယ် Tini esok bayi mabe, mayumi ni cewa di depan. Lele ciri caya kejang le, angkang tang jual dah juga piu bare.
Dini tu apa awak? Jadi macam nak video jual di kopi tu. Di tadi ke, apa kata kenyang? Nabi angkang tang di kaca si kenauji ayo le, kalau dah shopi tu.
Pelan tu jadi dah mula tangan macam musa jom bermal le. Jadi tembok ni, lele ciri ni pihak muzium, kambing jual tang si niya kan ni tengah niya deh lu. Kambing ojo ini mu umang thong si ngah piu bare. ကံကြီးရွှေလောက်တန်ရဲ့ကိုလုံးကတော့ထွက်ပြီးနေကြတယ်။ဒီကကျန်းနေတာလောက်မှာတစ်ခေါက်ပဲ။ကျွန်တော်ကံကြီးဆိုရင်တော့ကာဝေးဆိုင်ကမှတင်းချုံနေကြတယ်။ကျွန်တော်ကံတော့တစ်ခေါက်ကြောက်လောက်ရှိတယ်။ဒီလဆက်တုံးရနေ့ကစပြီးတော့ရတိတံမြို့နယ်သီဆွဲနဲ့အောင်သာစီရွာကြားကအေးရခိုင်လက်နဲ့ကံဖွဲ့ရဲ့အခြေပြုရတောင်ကုန်းကိုမြမသမတော်ဘက်ကကြီးရည်လင်အားသုံးပြီးတိုက်နေတာပါ။ ဒီလိုသပူပေါင်းရရနဲ့သုံးဆစ်စင်ရမှာအောင်သာစီဂုံးကိုတင်ပနိုင်ခဲ့တယ်လို့တမရော့ဘက်ကသတင်းထုတ်ပြန်ထားပါတယ်။တိရခန့်တွေကတော့တမရော့ကအပြေအဝမသိမ်းချုံနိုင်သေးတာကြောင့်တိုက်ပွဲတွေဆက်ဖြစ်နေသုံးမဲ့လို့ပြောကြပါတယ်။ဒီကနေ့နေ့လယ်ပိုင်းထိမြေပြင်သုံးဆစ်မရှိပေမဲ့လက်နက်ကြီးတွေနဲ့ပြေကတ်မှုတော့ရှိနေကြောင်းတိရခန့်အောင်သာစီရွာသားသူကပြောပါတယ်။
အန်တာဇီကွန်တေဘွေးကညီနေတဲ့ခုလောလောဆယ်တော့မင်းကလည်းနဲ့လာပြတာမြောက်ပြည့်တယ်နနေကြီးကြည့်တယ်နနေကြီးကဒေဇတ်ပြည့်တယ်မင်းကငါတို့ချမ်းလာတော့ခွန်လာတော့ချီစီစီရွှေချောင်းပြီးပါအဲ့ရနေပြီးတော့တောက်ချောက်တနေ့လုံးပြည့်တယ်မင်းကလည်းနောက်ပြီးတော့လေရင်နဲ့လာပြီးတော့မချိန်သေးတော့မင်းကမင်းကကြည့်တာဒီဖုန်ကြီးကြောက်တစ်ခုလုံးသူ့ထွက်တော့လေမင်းပြားနဲ့ရတိတ်တာမြို့နယ်ဘက်ကတိုက်ပွဲနဲ့
Adrian, Ayatari, Tiga, Tizu, Mudu, Shini, Dajau, Kula Tamaga, Bawe, Nangaraga, Taiwangale, Tripini, Vare, Tila Samabe, Purida Mune, Taipo, Dija, Klingan, Ute, Song Ted, Piatwe, Taila Tolong Mijangle, Kula Tamaga, Tui Mucho Yunga, Mane Dungabe, Trentopian Tavare, Kula Tamaga, Lugu Yesayam, Haminji, Misha, Bachela Gale, Lenaka, Pribaka, Reja, Ayata, Tika, Tizu, Mudiha, Sayas, Mumyang, Nanjau, Piget, Lamabe,
ကုလသမဂ္ဂလူခုရေးကောင်စီမှာ3ပြီးသားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ်ဖီယူအိမ်မြန်မာပိုင်းအတွက်3ပြီးဖို့သားတာဖြစ်ပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲအတွက်စီယုံရေးစနစ်နဲ့မြို့သားဒီမိုကရေစီဖွေလျှောက်NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်းတုံးရောက်ကိုလက်နက်ကင်တွေဖမ်းဆီးတော်တဲ့ကိစ္စနဲ့ပတ်သက်လို့အခုရှင်တိရှင်းရှင်းလင်းလင်းမတိရသေးတဲ့အတွက် Tonga Jirama, Menedunga Be, Be Pusigama Matida, Lena Kandu, Pansy Kosong Doraba, Pansy Moon Patalo, Be Pusigama, Duru Lashes, so we talk of Josuram, your machine de lo, Anabanukura and Shishin Lim, Madi de Bulule, Tongong Yune, in the Padi Piokunya, Utin thing on La Piovare.
I don't know, the room, but then not only was it said the Bama Machu, Bama like the room, but then to the Bama Yadio. Yet the former general, the Mukuna, see the way that the group, and many of us will go like to the Now, Ted of Yadana,
ဆက်ပြီးနေရတဲ့ကြောင့်ရတဲ့ခေါ်လဲမသိဘူးကျွန်တော်တို့လည်းဘာမှမသိဘူးတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ကြတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာနိုင်ငံရေးသမားတွေဖမ်းဆီးခံရတာတပ်ဖြတ်ခံရတာမျိုးတွေအရင်ကလေးရှိခဲ့ဘူးပါတယ်မနေ့တုန်းကဖမ်းဆီးချိန်မှာရှိနေခဲ့သူတချို့ကတော့အဲဖွဲ့ဝင်တွေဖြစ်နိုင်ကြောင်းခံမှန်းပြောဆိုနေတ
ကျွန်တော်တို့ကတော့ဘာမှမကန့်ကွက်ဘူးဒါပေမဲ့ကျွန်တော်တာဝန်ရှိတဲ့ဖွဲ့စည်းအနေနဲ့တော့ဒါဘယ်ဖွဲ့စည်းလို့ကျွန်တော်တို့တက်အပ်ပြီးချက်မတိသေးတဲ့ကြောင့်ဘယ်ဖွဲ့လို့ကျွန်တော်တို့မပြောကြည့်ဘူးကွာအဲ့တော့အေးလည်းဖြစ်ကောင်းဖြစ်နေဒါကအဖွဲ့စည်းဖြစ်ဖြစ်ကောင်းပြီးမယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒါစောင့်ကြည့်နေတဲ့အနေအထားကိုရှိတယ်ပြင်ဆင်မှာတော့ပါရှ
တမတော်ဖက်ကတစုံတရာပြောဆိုတာမျိုးမရှိသေးသလိုတမတော်နဲ့ရခိုင်ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေလည်းဆက်သွယ်မေးမြန်းလို့မရပါဘူး။တရှိန်တဲ့မှာပဲစီရေးတိတ်မှနေတဲ့ရခိုင်ပြည်နယ်မှာဒီတဲ့ဒင်းတစ်ပတ်ဖြစ်စစ်ချောင်ဒုက္ခတွေ9ရောက်နဲ့တန်ဃာတစ်ပတ်ကိုတမတော်ကဖမ်းဆီးသွားကြောင်းဒေသခံတွေကပြောပါတယ်။စစ်တွေမျိုးဇီတော်တော်ရဘုံကြီးကြောင်းမှာလာရောက်ခုလုံးနေရင်ဖမ်းဆီးခံရတာလို့လည်းကြောင်းထိုင်စရာတော့အရှင်ခေမာစာရာကမိန်ပါတယ်
။အဲ့မှာစစ်ကောင်ရဲနဲ့ပေါ့စစ်ကောင်ရဲနဲ့ညနေတိုင်း6နာရီလောက်မှသူတို့စစ်တပ်တွေကအဲ့ဒီရှမ်းကဆင်းလာပြီးတော့စစ်တပ်တွေကအဲ့မှာအုံအုံရေပေါ့ပွင်းကြီးနောက်ကိုဝိုက်တယ်လက်ပွင်းကြီးကြောင်းနောက်ကိုပေါ့ဝိုက်တယ်ဒီမှာအဲ့ကလေးတွေကပုံပုံကိုလာကြိုးတာအာပုံပုံကဒီနေ့အဲ့အုံရေပေါ်ကနေပြီးတော့ဈေးလာဝေးတာဈေးလာဝေးမှာအဲ့ကလေးတွေဖမ်းမိတယ်အဲ့မှာ
ဖန်တော့တယ်ဖန်တော့ပြီးတော့တညာအေးပြီးတော့သူတို့ပြန်မဲ့လူနာကိုလက်ကြည့်လို့မရဘူးလူချေကိုဝင်လို့မရဘူးကဲမရှိလို့ဆိုပြီးတော့ပုံမှုစီမှာဖန်တော့ပြီးတော့အဲ့ဒါအဲ့ဒီသူတွေအားရညနေပဲသူတို့ပါအဲ့မှာအင်းကိုဈေးဝယ်ခွာလာတာမှာဖမ်းမိတာကိုဖမ်းစီခံရသူတွေဟာအသက်
我们说点罗贝斯新的路标吧的。啊，那没没有路线，今天那个啥路，还有那个啥路，路那个啥路，路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路路 ်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမယ့်ထွေထွေရွေးကောက်ပွဲနီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်လင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်လင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem လောင်းတို့အပြင် VOA Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်ရွေးကောက်တင်မြောက်ထားတဲ့အရတားအစိုးရရဲ့လှုပ်ဆောင်နိုင်မှုစွမ်းရည်ကိုမကျေနပ်ရကဆန္ဒမဲမပေးဘဲရွေးကောက်ပွဲတပိတ်မှောက်ဖို့ဆော်ဩကြတဲ့လှုပ်ရှားမှုပေါ်ပေါက်လာပုံကိုဥုံခင်းကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ကိုဗစ်ရောဂါအန္တရာယ်ကြောင့်သွားလာလှုပ်ရှားမှုကိုကန့်တတ်တဲ့စည်းမျဉ်းစည်းကမ်းထုတ်နေချိန်မှာရွေးကောက်ပွဲမှာမဲမပေးဖို့စော်ဩတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်။ရွေးကောက်ပွဲမှာနိုင်ငံသားတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သတ်မှတ်ကြပါတယ်။ဒါပေမဲ့မဲပေးတာကိုတာဝန်အဖြစ်မပေးမနေရပေးရမယ်လို့22နိုင်ငံမှာသာပြတ်ထန်းထားပါတယ်။မဲပေးတဲ့တာဝန်ပြတ်လို့အရေးယူတဲ့နိုင်ငံကတော့17နိုင်ငံပဲရှိပါတယ်။မဲမပေးမနေရလို့ပြတ်တန်းထားတဲ့ဩစတြေးလျနဲ့စင်ကာပူမှာမဲမပေးသူကိုတံငွေဆောင်ခိုင်းပါတယ်။ထိုင်းနိုင်ငံမှာတော့မဲမပေးသူကိုအရေးမယူပါဘူး။နိုင်ငံအများစုမှာမဲဆန္ဒပေးတာကိုအခွင့်အရေးအဖြစ်သတ်မှတ်ပါတယ်။မဖြစ်မနေထားဆောင်ရမယ့်တာဝန်လို့မသတ်မှတ်ပါဘူး။2008အခြေခံဥပဒေအခန်းကိုပုံမှန်3-9-1မှာအသက်18နှစ်ပြည့်ရင်မဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သာဖော်ပြပါတယ်။ဥပဒေအရမဲပေးခွင့်ရှိသူတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့ဖော်ပြပါတယ်။ရွေးကောက်တင်မြောက်ခြင်းနဲ့ဆိုင်တဲ့အခန်းကိုတစ်ခုလုံးမှာဆန္ဒမဲပေးပိုင်ခွင့် The right to vote လို့သာသုံးတာမို့ may be by win her go by a coin yet a kuda pity bade. D. Queen Ego, my pimony, don't you a melu, Piatantara mu machiva woo.
Yakaminima, jump at Takani Dago, Majina Duriga. You got when my son, I may be, can go jam at jaw. Facebook Lumukun yama, yita jaga sabi, may be lo shambu, satin la lu diaware. So laga sare lo shambu go, ludi mamia de be me. Monday time when you joke, Dada Zomi Manga, we by neck car, Luthi Pumia Lavare. Ogula Nayaniga loaded online swinu when ma, Tamon dear and Nine, may be when she do die, may be Jabo Don Sansujiga, die don't Dorago Gien, may be Lu Shamu, Pianan Labongo, come on, Mare. Ogula she and Yodo, Sana may be where you got wego the beam out at Lu Shamu Lo Melo, Bagadamia, Puejoga, Ginaware. Natal she a chigan and Puezibo, ya, Jimbare, you got when ma. Sana may be nilo, a chong to mamma hobulo, Pagadaga suvare.
Pidu amyazu tokalo, natosanga, yuka puema, a piata, nayare, eneri party down, a chega uberigu, mapien nainago, topia javare. Natoshi, a chega uberi, oh, my jimpare, yuka puriha, salesu, juzi wago, gawere, soyago, tim yoga, loya da pidelu, Pagadamia, pojoga suvare. Daja, mema peyego, online mayo, mibi mayo. လို့ရှားဖို့ရွေတယ်လို့ကြေညာပါတယ်ကိုဗစ်အန်ဒီအကြောင်းရွေးကောက်ပွဲကိုစိတ်ဝင်စားသူနေပါနေချိန်မှာမဲမပေးဖို့တပိတ်မောက်စောတာဟာနိုင်ငံရေးအားနည်းချက်ဖြစ်တယ်လို့မြန်သူတွေလည်းရှိပါတယ်ဆန္ဒမဲမပေးတာနဲ့ရွေးကောက်ပွဲကိုစိတ်မဝင်စားတာဟာအတူတူပါပဲဒါပေမဲ့2014မှာစီဆိုးရပြဋ္ဌာန်းတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေအခန်း
32မှုလိန်လေလှည့်ပြမှုလက်ပေးမှုစတာတွေလို့ရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ဒဏ်ငွေကျပ်တစ်သိန်းချမှတ်နိုင်တယ်လို့ပုံမှန်50ခွန်မှာဖော်ပြပါတယ်လူမျိုးရေးဓမ္မမဟုတ်ဘာသာရေးကိုအကြောင်းပြပြီးစာနာမဲပေးရန်မပေးရန်ဟောပြောမှုအားပေးလှုပ်ဆော်မှုကြီးညာချက်ထုတ်မှုစတာတွေမှာအလားတူထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်နိုင်ပါတယ်စာနာမဲပြပြအောင်ဒါမှမဟုတ်ရွေးကောက်ပွဲပြပြအောင်ရ ိုင်တယ်လို့ဆိုပါတယ
်။ရွေးကောက်တင်မြောက်ထားတဲ့အစိုးရရဲ့စွမ်းဆောင်နိုင်မှုကိုကြည့်ပြီးမချေမနှက်ဖြစ်ရကနေစန္ဒမဲပေးလေအကြောင်းထူးမှမဟုတ်ဘူးလို့သုံးသပ်လာကြတာဖြစ်ပုံရပါတယ်။တကယ်တော့ရွေးကောက်ပွဲအစိုးရသက်တမ်းဟာဆင်းသင့်ပဲရှိပါသေးတယ်။စီအုပ်စုဝင်ပြည်ခိုင်ပြိုးပါတီက9နှစ် NLD အစိုးရက9နှစ်ပါ။ဒီပေါက်60ကြီးစိုးခဲ့တဲ့စစ်အာဏာရှင်ဒလေကို9နှစ်နဲ့ပြက်ပြေအောင်လုပ်ဖို့ဆိုတာအလွန်ခက်ခဲတဲ့ကိစ္စပါဒီမိုကရေစီလိုထားတဲ့အစိုးရတွေဆက်လက်တည်မြဲနေမယ်ဆိုရင်အာဏာရှင်ဒလေဟာလည်းတဖြည်းဖြည်းပြက်ပြေသွားနိုင်ပါတယ်ရွေးကောက်ပွဲဟာမိမိရဲ့သဘောထားကိုစာနာမင်းနဲ့ပြတ်တတ်တဲ့နိုင်ငံရေးကျင့်စဉ်ဖြစ်ပါတယ်ဒီမိုကရေစီလိုထားသူတိုင်းဟာနိုင်ငံရေးမှာပါဝင်လှုပ်ရှားဖို့လိုပါတယ်စာနာမင်းပြတာဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်တပြည်လုံးမှာစန္ဒမဲပေးပိုင်ခွင့်ရှိသူ38တန်းရှိပြီးဒီအထက်မှာပထမဦးဆုံးမဲပေးခွင့်ရသူ9တန်းကျော်ရှိပါတယ်။ရန်ကုန်တိုင်းမှာတော့မဲစန္ဒရှင်9တန်းခွဲလောက်ရှိတဲ့အနေနဲ့ပထမအကြိမ်မဲပေးနိုင်တဲ့လူငယ်က9သိန်းလောက်ရှိပါတယ်။ရွေးကောက်ပွဲကိုယုံကြည်တဲ့အတိုင်းအတာကိုလိုက်ပြီးစန္ဒမဲပေးသူအနည်းအများရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆက်ယုံတွေမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်။ကိုဗစ်ရောဂါကူးစက်မှုမြင့်မားနေတဲ့ရန်ကုန်မှာဆက်ယုံတွေများတဲ့မြို့နယ်တွေမှာကူးစက်မှုထိတ်ဆုံးရောက်နေချိန်ဒီဆက်ယုံတွေပြန်ဖွဲ့လိုက်တာကနေကူးစက်မှုထပ်တက်မလာရေးကာကွယ်ဖို့အရေးကြီးနေပါတယ်။ဒီဆက်ယုံတွေရဲ့ကူးစက်မှုအန္တရာယ်များတဲ့အဓိကဘလိုနေရာတွေမှာဘယ်ပုံဘယ်နည်းနဲ့ကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီကိုဗစ်ကရန်ကုန်မြို့မှာဒီပိုးတွေ့သူရောသေဆုံးသူပါလိုက်ပြီးတော့ဆက်များနေချိန်မှာပဲပေါ့နော်။တစ်ဖက်ကလည်းစီးပွားရေးနဲ့လုပ်သားတွေစားဝတ်နေရေးအတွက်ပေါ့ဆရာနော်။အရင်ရဆိုင်ထားခဲ့ရတဲ့ဒီထောင်းနဲ့ချီတဲ့ဆက်ယုံတွေကိုပြန်ဖွင့်ခွင့်ပေးလိုက်ရပါတယ်ဆရာဒီနေရာမှာဒီစကူးဆက်မှုတွေဆက်ပြီးတော့တိုးမလောင်ပေါ့ဆရာနော်ဒီကာကွယ်ရေးလုပ်တင်တာတွေကိုအရေးကြီးဆုံးဆိုရင်ဆရာဘာစပြီးတော့ပြောပြမလဲ
အဲ့တော့ကိုဗစ်ကတော့ကျွန်တော်တို့ဒီထိန်းချုပ်နေသေးပေါ့လေ ပြုတ်နေစင်းမှာပဲပေါ်တဲ့တွေ့ရသူကောင်3000ကျော်လာပြီအဲ့တော့သေးတဲ့သူကလည်း900ကျော်လာပြီအဲ့တော့ခုနစိတ်ရောအများစုကလည်းပိတ်ထားတာတွေ home stay တွေပေါ့နော်တမျိုးနယ်လုံးအိမ်မှာပဲနေကြပါဆိုတာလို့ဒါတော့စာဝန်တွေကခက်ခဲလာပါပေါ့နော်အဲ့တော့သူတို့တလည်းနိုင်ငံတော်ကပြန်ပြီးတော့စိတ်ရောတွေပြန်ပေးဖို့ရင်သတ်မှတ်ထားတဲ့စည်းကမ်းတွေအတိုင်းတော့လိုက်နာရမယ်ပေါ့နော်ဟိုအရင်ကသူတို့ပထမလိုင်းတော့လည်းအတွေ့အကြုံရပြီပြီအခုဆို2 minutes ဆိုတာကကိုဗစ်ကလည်းသူဆက်ပြီးတော့လိုင်းရမငြိမ်သေးဘူးဆိုတော့ကိုဗစ်ကိုလည်းကာဝယ်ဖို့အဓိကကျန်းမာရေးဝန်ကြီးဌာနကဟိုဧပြီတွေကထုတ်ပြန်ထားတဲ့စည်းကမ်းတွေရှိတာပေါ့နော်အဲ့တော့အလို့ရှင်တွေဘက်ကကျောင်းကဖယ်ရီတွေနဲ့ကြိုပေးရမယ်လူလူဘတ်စကားတွေနဲ့စီမလာနေပေါ့အဲ့တော့ခေါ်တဲ့ကားပေါ်တက်လို့ရှိရင်အားပါမတ်စီတက်မရှိဘူးဝင်မယ်အဲ့ဒါရေပြန်နေတဲ့ hand sanitizer နဲ့ဖျက်ရမော်နော်လူတွေနဲ့ချဲပြီးတော့ခေါ်လာမယ်အထုတ်လိုက်သုတ်လိုက်အဲ့တော့ဒါကအလုံးစမ်းရှင်တွေကစီစဉ်ပေးရမှာပြောစည်းကမ်းတွေသတ်မှတ်ထားတယ်အဲ့လိုလုံးမပေးနိုင်ဘူးဆိုရင်တော့အဖွင့်နေပေါ့သူတို့ပြော A level ထဲမှာဒါမျိုးတွေပါတယ်အတတ်နိုင်ဆုံးဝင်လို့ရှိရင်လည်းစက်ရုံနဲ့ဝင်လို့ရှိရင်သူတို့ကအခါတိုင်းပဲဖော်ကြီးကစက်ရုံထဲမှာစက်ရုံသူ့ကိုယ်လိုသားတွေကိုသူကဆက်သွယ်ပြီးတော့ဖျားနာနေတယ်ကိုဗစ်တန်တွေရှိတဲ့လူတွေအိမ်မှာရှိတယ်ဆိုရင်တော့ရုံးမတက်ပါနဲ့ပြောထားရမယ်ကိုယ်ဆောင်လေးဆိုမလာနဲ့ပေါ့ဗျာတကယ်တော့အဲ့လိုပဲကျန်းမာနေတဲ့လူတွေတက်ပြီဆိုလို့ရှိရင်လည်းကိုဗစ်ကလက္ခဏာမပြပဲရှိနေတဲ့အတွက်ကြောင့်ကဲရုံးဝင်သွားတယ်ဟိုလက်စီမယ်ကျောင်းနေတော့ကျွန်တော်ဖွင့်တော့ကစစ်စစ်လိုပဲနော်ဝင်ပေါက်ကစားလူတွေကို၆ပေးသုံးပေးထားရမယ်ဖျားရှိတဲ့လူတွေကသူကဖယ်ချလိုက်မယ်ပြီနော်အဲဖြုံနဲ့မဝင်နဲ့ပေါ့အလက်စီးတဲ့နေရာလည်းအများကြီးလုပ်ပေးထားရမယ်ဆိုတာမျိုးတွေ
ဟုတ်ကဲ့နောက်ထပ်ရောဆရာဒီစက်ရုံတဲ့တခြားနေရာတွေမှာလေ
လုပ်ငန်းဝင်ထဲမှာသုံးပေးထားရမယ်မတ်စတာတာလီဝင်လူတွေကောင်းရင်လားအော်ကကျွန်တော်ဓာတ်လီသားတက်တာအဆောပါဗျာ။အဲဒါဆိုလူလေးယောက်တည်းပုံမစံလူလေးယောက်ကလည်းတယောက်နဲ့တယောက်ကိုမြန်မြန်နဲ့ချင်းမဆိုင်မနဲ့နောက်ပြန်ကြောခိုင်းတာမျိုးတွေပေါ့နော်။မတ်စတာထားရမယ်ဆိုတာမျိုးတွေဓာတ်လီကားတွေကနေပြီးအခန်းလုံတာကိုလုံတဲ့အခန်းနဲ့ပိတ်မထားပြရအောင်။ပြီးတော့သမင်းစားကမှလူတွေမကတ်သွားအောင်။သမင်းစားတဲ့မှာမတ်စကတ်တင်ဖြုတ်ပြီးအဲဒီတော့ဖြုတ်တဲ့အခါမှာသုံးပေနေလုံးခွာထားရမယ်ဆိုတဲ့အထီးမှန်နေရှိရလားပေါ့နော်။အဲ့ခါတိုင်းတော့ကျွန်တော်တို့ကဒါသမင်းစားဆောင်ကြီးရှိတယ်ဆိုတာမျိုးပြထားတာပေါ့အဲ့ဒါကြီးအကုန်လုံးတကားတွေဖွင့်လေးအလုံးမလုံးနဲ့အဲ့တဲမှာလူတချို့တဝက်ကိုထားဖြစ်နေသုံးဝင်မကောက်ချော့ပြီးတော့ခွာထားအဲ့တချို့ကလည်းအပြင်ထွက်ပြီးလေးကနေမှစားလို့ရနေတာတွေကိုတွေပေါ့နော်ခဝေးဝေးမှာစစ်ပင်ရိပ်မှာစိတ်အောင်ဆိုတာအကျယ်ကြီးတွေပဲလေအဲ့တော့ဖတိကာကအတူတူစားတဲ့မတ်စောတထားကြတယ်လူလူကြီးကစားပြီးဆိုစကားတွေပြောကြဖွင့်ကြကျွန်တော်တို့ဟိုကျမကြီးဝန်ထမ်းနေရာစားဗျာကျမကြီးဝန်ထမ်းနေကူတာအဲ့လိုမျိုးနေကူတာသူကျူစင်တာမှာနေတဲ့လူတွေကူတာကသူတို့ကတော့ဘောလုံးကြီးလေးလုပ်နေကြတယ်ဒါပေမဲ့သမင်းစားတို့တမျိုးမလာပါဘူးအဲ့ဒီတမ်းမှာစုပြီးတော့မတ်ကိုဖြုတ်ပြီးတော့စားလိုက်ကြတဲ့နေရာမှာရှုပ်ဆောင်နေတဲ့စီကူခံရတာအဲ့တော့လုံးလုံးလူကမားတွေမှာလည်းတတ်နိုင်လို့လူမစုမိဘူးကအဲ့ဒီအကုန်တင်ကားတွေနဲ့ကုန်တင်ကုန်ချတွေရှိတယ်ဒရိုင်ဘာတွေကိုအောက်မဆင်းနဲ့အောက်ကကုန်တင်ကုန်ချတွေနဲ့မရောနဲ့ချက်မှတ်တဲ့လူတွေကိုဒါတွေလုပ်ပေးရမယ်ဆိုတာမျိုးတွေ့
ဟုတ်ကဲ့ဆရာကြီးဒီနောက်ထပ်ရောဒီကာကွယ်ရေး
အဲ့အင်းသားတွေဘာတွေကအဆပါနော်အင်းသားတွေမှာလူတွေလွာမပြေအောင်ဒီအင်နာရီမှာတကားလက်ကင်တို့တီရှူပေပါတွေထားပေးရမှာတို့မိုက်ပုံးကောင်းကောင်းသိမ်းပေးရမှာတို့ဟိုကတော့တယောက်ဝင်ပြီးတော့ရင်သုံးယောက်ဝင်ပြီးတကားတက်ရင်းလို့မလားပေါ့အဲ့လိုလူသားတွေပို့ထားပေးရမယ်သူကပို့တဲ့စီရီနဲ့ဖျက်နေရမယ်ကွန်ပျူတာနဲ့သုံးမယ်ဆိုကွန်ပျူတာလက်ကင်ကလုတ်တွေပေါ့နောက်ကရုံးထဲဝင်တဲ့ခါကျအရင်တော့ဆိုလို့ရှိရင်တို့ကအဝင်ထွက်ကိုတို့ကအတန်းနဲ့ပုံမှန်ရုံးဝင်လာဆိုလက်မှတ်ထိုးခိုင်းတာတို့ finger scan ဖတ်တာတို့လုပ်တယ်ဒါတွေကိုမလုပ်ပါနဲ့လို့လည်းဆိုတာမှားထားတယ်အဲ့တော့အဲ့ဒီနေရာမှာလက်မှတ်ထိုးတဲ့နေရာမှာတန်းစီနေကြတာတို့လူအုပ်ဆောင်နေရတာလို့ဖြစ်သွားမှာဆိုတော့ကြောင့်ဒီအမေတို့ check in လုပ်နေသူမရှင်တပ်ပုံလေးနဲ့ရိုက်တာမျိုးပေါ့နော်တို့အဲ့အမေတွေလုပ်ပြရမယ်ဆိုတာမျိုးပေါ့ဒါတချို့ကြတော့တချို့စက်ရုံတွေကတို့စက်ရုံထဲမှာပဲဟိုဝတ်စုံတွေဝတ်ရတယ်အဲ့ဒီဝတ်စုံတွေကတစ်ခါလုံးဆိုရင်စွန့်ပြေးမယ်နေရာကောင်းကောင်းထားရမယ်လူကမာတွေပြန်ပြီးဆိုရင်ဒီဝတ်စုံတွေချော့မယ်အိမ်မှာဆိုရင်အိမ်ရောက်ပြန်မိသားစုနဲ့ဝင်အိမ်ဒီချူရမယ်လက်စေးရမယ်ပေါ့နော် website လေးရမယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
လုပ်ငန်းဝင်ထဲမှာတော့လိုက်လာနေပြီးတော့အပြင်မှာရုပ်ရုပ်ထွက်တယ်ကြောင့်ရုံးနေရုံးစင်းရင်ကြောင့်တော်ကြီးထွက်တယ်အခုကျွန်တော်တို့စိတ်ုံတွေဖွင့်လိုက်တယ်ဆိုတော့တွေ့လိုက်ရတာကဖိုင်ဖိုင်ရဒိတ်ကိုကားကြီးကမှဒီစိတ်ုံတွေကိုတွားမယ်လူတွေတန်းစီပြီးတော့သူတို့ကားကိုဆောင်းတယ်လူကအများကြီးပဲတော့အဲ့လိုတည်းယူရင်ပူကဖြစ်တယ်စိတ်ုံကြမှာခွာတယ်အဲ့တော့အစားတွေဟိုကလူတွေခွဲထားမယ်ဝင်လာမယ်စိတ်ုံထဲမှာလည်းစုတဲ့နေရာကိုသူဟောမသွားမိအောင်ရှောင်ရမှာပေါ့နော်ဒါကိုလူတိုင်းလူတိုင်းကအဲ့အတိကိုကျွန်တော်အကျင့်ကိုရအောင်အမတို့ကြည့်ကြရေးသူတွေထားပြီးတော့လိုက်ပြီးတော့လှုပ်ဆုံးပေါ်ပေးရမယ်။တော့စပီကာလေးတွေနဲ့စက်ရုံထဲမှာတက်နှံ့တာပေါ့နော်။အများအားသတိပေးနေရတာ။ဒါကြောင့်ကြောက်မကြောက်ခွာပြီးပါ။မကြာခဏတော့စပီကာလေးနဲ့လွှင့်ပေးတာမျိုးလေးတွေပေါ့နော်။အဲတချို့နေရာတွေမှာအနားယူနေတယ်ဗျ။ဗီဒီယိုနဲ့ပြထားမယ်။အဲ့ထက်မှလည်းလူအနေငယ်ပဲထားမယ်။တရားတွေဖွင့်ထားမယ်ပေါ့နော်။အလုံးပိတ်တဲ့အခန်းလူများများကြက်သိနေတဲ့အခန်းကြောက်မကြောက်ခြောက်ပေမကွာမကတ်နေတဲ့ခန်းမျိုးဆိုချင်း15မိနစ်လောက်နေရင်ဒီလူစကားပြောတာနေရာကိုကူးနေတယ်။နာတီတောင်းဆိုမှတော့မဟုတ်ဘူးပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာဒီစားတောက်တာအပြင်ပေါ်ဆရာနော်နောက်တစ်ခုဒီမတ်ချောအမကတော့ရေတောက်တဲ့အချိန်ပေါ်ဆရာအဲ့ဒီအတွက်ရောတူဦးချင်းရေဘူးလေးတွေယူလာတာမျိုးနောက်ဆက်ရုံကဘယ်လိုစီမံပေးတယ်လဲပေါ်ဆရာနော်ရေတောက်တာအတွက
်ဆက်ရုံကကျွန်တော်တို့တောက်ရေးတာနေဖြန့်ဖြူးပြီးတာတွေလည်းလုပ်နိုင်တယ် ူးရင်လူသားတွေလည်းဖြစ်နိုင်တယ်ပေါ့နော်တော့ဖြန့်သူ့ရဲ့နေရာမှာလည်းခုက6ပေကွာစနစ်နဲ့ပဲသွားရမှာပေါ့နော်ပြီးတော့ကင်တွေပြီးတရားမပြောက်လက်ကိုးပြီးဆိုတဲ့ကွာကျွန်တော်လက်ဆေးရမှာလေပေါ့နော်ပြီးတော့ဒီလက်တူလည်းမကြာခဏကျွန်တော်နှစ်ပြက်နာကင်လိုက်နှလုံးကင်လိုက်ပါကင်လိုက်လို့တော့မလုပ်မိအောင်ပေါ့အဲ့တော့စက်ရုံထဲမှာလုံလောက်တဲ့လက်ဆေးဖို့နေရာတွေထားပေးရမယ်ပြီးတော့ဆန်းစနစ်ကြပြီးအများကြီးထားပေးရမယ်တခုခုနဲ့ကင်တွေပြီးတိုင်းမိမိလက်ကိုဆန်းစနစ်တွေသာပဲဖြစ်ဖြစ်အဆက်နဲ့ဒီနဲ့ပေးထားတဲ့နေရာမှာစက္ကန့်30ပြည့်သွားဆေးမယ်ဆိုရင်တော့ကိုလက်တွေမှာတွေ့ကတ်နေတဲ့အမုံမွားတွေအကုန်လုံးကပါသွားမယ်ဗိုက်ရပ်ပိုပြီးပါသွားမယ်ပြီးတော့အန်ရှင်းရဲ့လူကမာတွေကိုတက်နေသမျှအနည်းဆုံး level 2 ppe လောက်ဝတ်ထားပြီးတော့သူကသူများအငြင်းကြီးတွေကင်ရတော့မှာအင်္ဂါဆေးရပါမယ်ကျန်းတိုက်တာပါမယ်ကွန်ပျူတာကလုတ်တွေကိုပုတ်တာပါမယ်မှန်တွေကိုတိုက်တာပါမယ်တရားတွေကလက်ကင်ပုတွေအကုန်လုံးပဲအဲ့ဒီလူတွေအကုန်ကတော့ကာကွယ်တဲ့အဝတ်ဆောင်တွေကိုဒါလည်းတန်ရှင်းရဲ့လူသားတက်ရှိတာဝင်နော
်ဟုတ်ကဲ့ဆရာအဲ့ခုလိုဒီစက်ရုံတွေပြန်ဖွင့်တာအတွက်ကာကွယ်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
ဒါလူသမားများအားလုံးဘေးကင်းရန်ကင်းနဲ့ဝင်ငွေတွေလည်းရတော့ကထပ်ပြီးရထားတာကြီးလည်းမရှိအောင်တော့သူတို့ကိုယ်နဲ့ကမိမိကစကာကွယ်တဲ့အသိတွေတော့တွေးဖို့လိုပါတယ်စက်ရုံမှာတော့နေပြီးတော့အိမ်ထဲရောက်တော့စက်ရုံမှာပါလာတဲ့အမုံကွာဗိုက်ရပ်စ်အကျဉ်းချန်နေတဲ့အိမ်ကမိသားစုတွေကိုလည်းမကူဆက်ဖို့အတွက်အိမ်ရောက်ရင်ချက်ချင်းမမီလက်စေအဝတ်အစားတွေချော့ကလေးတွေကိုချက်ချင်းမချီဖို့မကင်ဖို့တိုက်တွန်းလိုက်ခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြခန့်ပြည်နယ်ရသိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားတိုက်ပွဲပြင်းထန်ခဲ့ပါတဲ့ချင်းပြည်နယ်ပလဝါမြို့နယ်ကကျေးရွာပေါင်း200ကျော်ဆံပြက်လက်မှုကြုံတွေ့နေရတယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာရခိုင်လူမှုအဖွဲ့အစည်းတွေကဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားအောက်တိုဘာလ23ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ကျေးရွာသားတွေလည်းနေရကနေစွန့်ခွာထွက်ပြေးနေရပါတယ်ထီးဆွဲနဲ့အောင်သာစင်ကျေးရွာအနီးကအေအေအခြေကုပ်စခန်းတစ်ခုကိုအစိုးရတပ်ကလေတပ်ရေတပ်အကူအညီတွေနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓတောင်နဲ့ရတိတောင်အခြေစိုက်တိုက်ရင်းတွေကလည်းလက်နက်ကြီးနဲ့တစ်ကူတိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အစိုးရတပ်ကပြစ်တဲ့လက်နက်ကြီးကြီးတွေဟာအောင်သာစီရွာအတွင်းကြားရောက်ပတ်ကွဲခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်သွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်တပ်မတော်တင်းမှန်ပြန်ကြားရေးအဖွဲ့ကတော့အောင်သာစင်ကျေးရွာကိုဆုတ်ခွာသွားတဲ့ AA အဖွဲ့ကမိရှုသွားတာဖြစ်တယ်လို့တင်းထုတ်ပြန်ထားပါတယ်
မြန်မာသမ္မတနဲ့ရခိုင်တပ်တော်အေအေတို့ဆင့်မဲ့ဖြစ်ပွားရာချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်ကကျေးရွာပေါင်း200ကျော်လူဦးရေ6000ကျော်ဟာစံပြလက်မှုနဲ့ကြုံတွေ့နေရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲသူဆောင်ရေးကော်မတီ RRCCI ကအောက်တိုဘာလ23ရက်နေ့မှာထုတ်ပြန်ထားပါတယ်ပလဝမြို့နယ်အတွင်းကအုပ်စုပေါင်း86အုပ်စုကျေးရွာပေါင်း246ကျေးရွာတို့မှာဒေသခံပြည်သူ6000ကျော်တို့ဟာစံပြလက်မှုနဲ့ရင်ဆိုင်နေရတယ်လို့ RRCCI ကပြောပါတယ်အခုလက်ရှိပလဝမြို့ပေါ်ကစံတအိတ်ကိုကြက်ငွေ 9000 ခန့်ဈေးပေါက်နေပြီးကျောက်သလုံးကို900ခန့်ဈေးပေါက်နေတယ်လို့သိရပါတယ်ချင်းပြည်နယ်ဆိုရဖွဲ့ကတော့စစ်ဘေးရှောင်တွေကိုကူညီထောက်ပံ့မှုတွေပေးနေတာတွေရှိပေမဲ့တိုက်ပွဲရှောင်မဟုတ်တဲ့ရှေးရွာဘက်ကပြည်သူတွေအနေနဲ့လုံလောက်တဲ့ကူညီထောက်ပံ့မှုတွေမရရှိဘူးလို့ RRCCI ကပြောပါတယ်အခုလက်ရှိစံပြလက်တဲ့ရှေးရွာများစုဟာပလဝမြို့ဆက်ပိုင်းအရှိချမ်းနဲ့ကလသာမြို့အနောက်ဘက်ကမ်းတို့မှာရှိနေတဲ့ရှေးရွာတွေဖြစ်ကြပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲဆာနတ်နယ်အမတ်နှစ်မှာသွာလာခက်ခဲတဲ့ကျေးရွာအုပ်စု9စုကိုမဲဆာနတ်နယ်ကနေပယ်ဖျက်ပေးဖို့ကရင်ပြည်နယ်လွတ်တော်ဥက္ကဋ္ဌစောချစ်ခင်ကပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲထံကိုအောက်တိုဘာလ12ရက်နေ့ကအကြောင်းကြားစာပေးပို့လိုက်ပါတယ်။အဲ့ဒီဒေသမှာတိုင်းနာလက်နက်ကင်တချို့ရှိတာကြောင့်လုံခြုံမှုမရှိတာကိုပြက်ကာလကြောင့်တချို့ကျေးရွာတွေမှာအဝင်ထွက်ပိတ်ထားတဲ့အတွက်စီယုံရေးဆင်းဖို့ခက်ခဲတာနဲ့လမ်းပန်းဆက်သွယ်ရေးမကောင်းတာစတဲ့အကြောင်းပြချက်တွေနဲ့
လမ်းမ်းဆက်တွေရေးသွားလာရေးခက်ခဲတာတွေနဲ့မဲယုံတွေဝေးကွာလုံးနေတဲ့အပြင်ရေကောက်ပွဲပေါ်စိတ်ဝင်စားမှုနဲ့ယုံကြည်မှုအားနည်းနေတာတွေကိုလည်းမှတ်တမ်းပြုဖော်ပြပြီးတက်ဆိုင်ရာစုဖွဲ့တွေကိုအကြံပြုထားတာဖြစ်ပါတယ်။
ချမ်ပီနယ်မြောက်ပိုင်းကြောင့်မဲမြို့နယ်အတွင်းမှာအော်တိုဘာလာနေရနေ့ကစတင်တဲ့အစိုးရတပ်မတော်နဲ့ RCSS SSA တို့အကြားတိုက်ပွဲဟာကနေ့မှညနေပေမဲ့စစ်ရှောင်ဦးရေဟာတုံးထောင်900ကျော်အထိတိုးလာနေပါတယ်။စစ်တမ်းတင့်တဲ့ရွာတွေကတော့နှမခင်တောင်ထိပ်ရွာနေရွာဖြစ်ပြီးကြံတဲ့နားဆောင်ရွာဂွန်းဟန်နောင်ကွမ်ကောင်းလန်းဟိုက်ကွေရွာတွေကတော့အစိုးရတပ်ကရွာထဲဝင်ရောက်လှုပ်ရှားစခန်းချလို့တိုက် င်ရွာသားတွေဟာကြောက်မဲမြို့နယ်ထဲကပုံကြီးကျောင်းခုနှစ်ကျောင်းမှာခေါလုံနေကြရတာဖြစ်ပါတယ်။2015ရွေးကောက်ပွဲတုန်းကလည်းဒီဘောမန်ရှူကျေးတီမိုင်းနောင်ဖက်မှာ SSPP SSA ကိုအစိုးရတပ်မတော်ကတိုက်ခိုက်တာကြောင့်အဲ့ဒီဒေသက၃မြို့နယ်ဟာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကအယက်သားပြည်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာအောက်တိုဘာလ17ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရခိုင်လူမှုအဖွဲ့အစည်းတွေကဦးဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်မောင်အေးကနေစူးစီးတင်ဆက်ပေးထားပါရ
ယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ဒါကာဆဲကွာလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကရခိုင်အမျိုးသား900ခန့်ဒါကာမြို့မှာလာရောက်ဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတို့ဖြစ်သူကိုကျွမ်းကြီးကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ဒီဆန္ဒပြပွဲကိုသဘောဆောက်ဖော်ဖိုက်တယ်ရခိုင်ပြည်မှာရခိုင်သတိကို
ဒီဆန္ဒပြပွဲလုပ်ရတာကတော့ရခိုင်ပြည်မှာရခိုင်သူရခိုင်သားတွေကိုပမာအစိုးရကရဲရဲစက်စက်တပ်ဖြတ်နေတဲ့အတွက်ဆန္ဒပြရတာဖြစ်ပါတယ်ကျွန်တော်တို့ရခိုင်လူမျိုးတွေကိုတတ်လာတာအခုမှမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်း326ခုနှစ်ကစပ်ဖြတ်လာတာအခုဒီမရသေးဘူးအဲ့ဒါတွေကိုကျွန်တော်တို့ကန့်ကွက်တာပါဘင်္ဂလားဒေ့ရှ်မှာရှိတဲ့ရခိုင်တွေလည်းရခိုင်ရခိုင်ပြည်မှာရှိတဲ့ရခိုင်တွေလည်းရခိုင်ပါကျွန်တော်တို့အားလုံးသတားရဲပါဒါကြောင့်မို့ကျွန်တော်တို့စန့်ကျင်ရတာဖြစ်ပါတယ်
ဆန္ဒပြပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘာဇာဘန္ဒရာဘန်ခါခါဆူရီတိုက်ကနာစားတဲ့ဒေသတွေမှာနေထိုင်ကြတဲ့ရခိုင်လူမျိုး900ခန့်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကတော့ရခိုင်ပြည်မှာပြည်တွင်းဆက်ရက်တန့်ဖို့အရဲသားတွေအပေါ်ဖမ်းဆီးနှိပ်စက်ဆက်ဖြတ်နေတာတွေကိုရှာရှာရက်တန့်ဖို့တရားမျှတမှုရဖို့အင်တာနက်ဖုံးပွဲဖို့စတဲ့လက်ကိုက်ပို့စရာတွေကိုကိုက်ဆောက်ထားကြပါတယ်ကိုဘတ်ယောဂါကိုအကြောက်ပြပြီးမြန်မာစိုက်တက်ကရခိုင်ပြည်မှာလူအခွင့်အရေးရှုတ်ဖတ်မှုတွေလုပ်နေတယ်လို့လည်းကိုကျော်ညင်းကအခုလိုစပြောပါတယ်
ကျွန်တော်တို့မှာဆောက်ရတဲ့ရခိုင်ပြည်မှာ COVID-19 ကိုအဆုံးဖတ်
ကျွန်တော်တို့မြင်ရတာကတော့ရခိုင်ပြည်မှာ COVID-19ဒင်းကိုအကြောင်းပြုပြီးတော့ရွာတွေကိုမိရှုပ်နေတယ်လက်နဲ့ရည်စင်နဲ့ပြစ်နေတယ်လေရင်စင်နဲ့ဘုံကျင်းနေတယ်နောက်ပြီးစစ်သက်ကလူငယ်တွေကိုဖမ်းယူသွားပြီးသတ်ပစ်သားတွေကိုမြင်နေရတယ
်မြန်မာစိုက်တက်ကလူအခွင့်ရေးရှော့ဖတ်မှုတွေရှိနေပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့နှုတ်ဆက်နေတဲ့ဘက်မှာဆန္ဒပြသူတို့ဖြစ်သူကိုထွန်းစံကသူ့အမြင်ကိုအခုလိုပြောပါတယ
်မြန်မာနိုင်ငံလေရခတိကမှာသူတို့ media freedom of speech ဆို
ရမြန်မာနိုင်ငံမှာလူလတ်ရေးရကြတဲ့ကသတင်းလူလတ်ခွင့်မရှိသူတို့ဆိုတာပြောဆိုမှုဆိုတာလုံးဝမရှိ องซานสุจีฮะคุจีโนไซลงเนรามาเลยตุเลปิดูสุยาขาวส่องเตียงเนี่ยตุมาญาจิตาวันชีเด
ระไคเปมาตะไนจัวจาจาลาบีဖြစ်တဲ့ระไคတဲ့တော့အေအေနဲ့မြန်မာစိုက်တဲ့တော့တိုက်ပွဲတွေကြောင့်ခြေရွာတွေမင်းချိုခံခဲ့ရသလိုမှိုက်ပောက်ကွေးမှုတွေကြောင့်ဒဏ်ရာရသူတွေမတရဖက်စီခံရပြီးသေဆုံးသူတွေရှိသလိုတချို့လည်းတရရန်ဆိုင်နေကြရပြီးလူပေါင်း2000ကျော်လေးနေရဲဆန့်ခွာနေကြရပါတယ
်ဆက်ပြီးတော့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့သူတို့ရဲ့ပါတီမူဝါဒသဘောထားပါစာကြောင်းတချို့ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကစဉ်စားဖြတ်တောက်လိုက်တာကြောင့်နိုင်ငံပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုဟောပြောထုတ်လွှင့်တော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးနိုင်ကိုရင်ကတင်ဆက်ပေးထားပါတယ
်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီမူဝါဒသဘောထားတွေထဲကအဓိကရေးပါတဲ့စာသားတချို့ပယ်ဖျက်ခံလိုက်ရတဲ့အတွက်နိုင်ငံပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုပြန်လည်ရုပ်သိမ်းတာလို့ CNLD ပါတီတွင်မူစလိုင်းကျောက်ဖစ်ထောင်ကပြောပါတယ
်ဒီတပန်းအတွင်းမှာကျွန်တော်ရုပ်မြင်သံကြားစီစဉ်မှာကျွန်တော်စောပြောရှိမှတောက်ပါတာဒါကနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးသမားတွေရဲ့လွတ်လပ်စွာကိုယ့်ရဲ့နိုင်ငံရေးမူဝါဒပြောဆိုခွင့်ကိုသူကသိသိထားတာဖြစ်လို့နိုင်ငံသားတွေရဲ့နိုင်ငံရေးပြည်ချက်တွေကိုလုံးဝလက်ကိုကျော်တာတွေတပန်းဖြစ်နေလို့ဒါတော့ကျွန်တော်ဟောက်ပါပါ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဟာ CNLD ပါတီမူဝါဒသဘောထားတွေထဲကစာပိုင်းခုနဲ့အပိုက်တက်နှစ်သုံးလေးတို့မှာဖော်ပြတဲ့စာသားတချို့ကိုပယ်ပြစ်လိုက်တာဖြစ်ပါတယ်။အဲ့ဒီစာပိုင်းတွေဟာချင်းသမျိုးသားလုံးသွက်မဖြစ်မနေကြိုးပမ်းဆောင်ရွက်ရမယ်ပါတီကနေအစည်းကကင်ဆယ်တဲ့မူဝါဒနဲ့သဘောထားတွေဖြစ်တယ်လို့စလိုင်းကျုပ်ဖိထောင်ကပြောပါတယ
်။ဒီကဟိုဇနကန်တခုရောပါတီတွေကောကျွန်တော်ခိုင်ဆွဲထားတဲ့လူမျိုးကိုဆွဲခံတဲ့ဒီနေပေါ့နော်ဆိုတော့ဒီငါရဲ့မှာအကြီးဆုံးအချက်ကတော့ဒါလူမျိုးကိုဆွဲခံတဲ့ဒီနေအဲ့ဒီမှာလည်းပဲပမာလေးပမာဆွဲခံပြီးတဲ့ခုရှိရမယ်ပေါ့နော်အဲ့ဒီဟာဆိုတော့သူတို့ကစင်တာဖြစ်လိုက်တယ်ပေါ့နော
်ဒါအပြင်မြန်မာနိုင်ငံမှာဘီတွင်းစစ်ဖြစ်ရတဲ့အကြောင်းရင်းကိုဆန်းစစ်ရင်လူမျိုးကြီးဖြစ်တဲ့ပမာလူမျိုးတွေကလူနည်းစုတိုင်းသားလူမျိုးစုအပေါ်မှာ from more challenge နေတယ်လို့ခံစားနေကြတာဆိုကြောက်ဆိုတဲ့ပိုက်ကိုလည်းစင်စာဖြတ်တော့ခံရတယ်လို့လည်းသူကပြောပါတယ်ချင်းနိုင်ငံရေးပါတီ၃ပါတီတို့ပူးပေါင်းဖွဲ့စည်းထားတဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီဟာလာမယ့်2020အထူးထူးရွေးကောက်ပွဲမှာချင်းပြည်နယ်ပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့အပါအဝင်လွှတ်တော်မဲဆန္ဒနဲ့59နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင
်ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြတိုက်ပွဲပြင်းထန်ခဲ့သလိုလူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ရွာသားတွေလည်းနေရာကနေစွန့်ခွာထွက်ပြေးနေရပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ကကျေးရွာပေါင်း200ကျော်ဆံပြက်လက်မှုကြုံနေကြရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI ကထုတ်ပြန်ထားပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တော်ရရှင်ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းအချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ထက်လွှတ်တော်တရားရေးကော်မတီဖွဲ့ဝင်တွေဟာဒီနေ့မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဆိုတင်သွင်းခံရတဲ့တရားသူကြီးအေမီကိုနီဘဲရက်ကိုထောက်ခံတဲ့သူတွေကိုရောကန့်ကွက်တဲ့သူတွေကိုပါတပ်သိဖြစ်နဲ့ကြားနာတော်မှာဖြစ်ပါတယ်။တရားသူကြီးဘဲရက်ကိုအတည်ပြုခံထားရေးနောက်ဆုံးဆက်မဲခွဲဆုံးဖြတ်ဖို့ကိုအော်တိုဘာ22ရက်နေ့သတင်းပတ်မှာလုပ်ဖို့အတွက်ဒီမိုကရက်တွေကထက်လွှတ်တော်တရားရေးကော်မတီရဲ့စည်းကမ်းသတ်မှတ်ချက်တွေကိုတုံ့ပြန်တွန်းအားပေးမယ်လို့ခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပေးဖို့နဲ့စီးမင်းငံဘရင်စနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြတောင်းဆိုတာတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဆန္ဒပြတဲ့သူတွေတောင်းနဲ့ချီပြီးဘန်ကောက်မြို့ကအစိုးရရုံးရှိမှဗိုလ်ဒူးနေကဆန္ဒပြခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကလက်မှတ်ထိုးပြီးတော့အရေးပေါ်အခြေအနေကြေညာတဲ့အမိန့်ကိုမနေ့ညနောက်ပိုင်းကကြေညာလိုက်တာပါ။လူငယ်တွေနဲ့ကျန်းမာရေးကောင်းတဲ့သူတွေအနေနဲ့ COVID-19 ကာကွယ်ဆေးကိုထိုးဖို့2022ခုနှစ်အကုန်အထိစောင့်ရနိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကပြောလိုက်ပါတယ်။ကျန်းမာရေးအာဏာပိုင်တွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေတရားဥပဒေစိုးမိုးရေးနဲ့အရေးပေါ်ဝန်ထမ်းတွေအပေါင်းအဝန်ခြေတန်းကဥဆောင်ဆောင်ရွက်နေသူတွေနဲ့အိမ်နောက်သတ်ကြီးပိုင်းတွေကိုဦးစားပေးသွားနိုင်ဖွယ်ရှိတယ်လို့ WHO ရဲ့ဥဆောင်သိပ္ပံပညာရှင်ဆူမြာဆွမ်မီနီတန်ကဒီနေ့မှပြောပါတယ်။ ကျောင်းသားရင်းနေညာပိုင်းအတွက်စီစဉ်နေကြတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ဗီဒီယိုစီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.